NLD အမျိုးသားလွှတ်တော်အမတ်ဦးဝေတင်ကိုရခိုင်လက်နက်ကိုင်အဖွဲ့ AA ကဖမ်းဆီးထားတာမနေ့ကဒီဇင်ဘာလ3ရက်မှာတလပြည့်ခဲ့ပါပြီ။အခုလိုတလပြည့်တဲ့နေ့မှာပဲဦးဝေတင်အပါအဝင် AA အဖွဲ့ကဖမ်းဆီးထားသူတွေကိုလွှတ်ပေးဖို့ချင်းလူအခွင့်အရေးအဖွဲ့ကထုတ်ပြန်ကြေညာခဲ့ပါတယ်။အေဖွဲကတော့ဥဝေတင်ဟာကြကြမာမာရှိနေပြီးသူတို့အတွက်လုံခြုံရေးစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုထိန်ထားမယ်လို့ဆိုပါတယ်ဒီအကြောင်းပြေဆုံးကို VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ချင်းပြည်နယ်ပလတ်ဝါမြို့နယ်က NLD အမျိုးသားလွှတ်တော်အမတ်ဥဝေတင်ကိုပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့မှာအေအဖွဲကဖမ်းဆီးလိုက်တာပါအဲ့လိုဥဝေတင်ဖန်ဆီးခံရပြီးတဲ့နောက်မှာလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကသူ့အများဆုံးပြန်လည်လွတ်မြောက်ဖို့အတွက်အသီးသီးတောင်းဆိုလာကြပါတယ်။ဒါပေမဲ့တလားပြည့်တဲ့အချိန်ထိတော့ဥဝေတင်ပြန်လည်လွတ်မြောက်လာခြင်းမရှိသေးပါဘူး။ချင်းလူအခွင့်အရေးအဖွဲ့ကတော့ဥဝေတင်ဖန်ဆီးခံရတာတလားပြည့်တဲ့နေ့မှာပဲ free ဝေတင် campaign ကိုစတင်လိုက်ပါတယ်။အဲ့လိုစတင်လိုက်တာဟာ social media ကနေတဆင့်ဥဝေတင်လွတ်မြောက်ရေးနဲ့ပတ်သက်ပြီး AA အဖွဲ့ကိုဖိအားပေးနိုင်ဖို့နဲ့ပြည်တွင်းပြည်ပကအကူအညီကိုရနိုင်ဖို့အတွက်ရည်ရွယ်ပြီးလှုပ်ဆောင်တာလို့ဆိုပါတယ်။ဥဝေတင်ကသူကိုစားပြုတဲ့မဲဆန္ဒနယ်မြေအတွင်းလူမျိုးစုတွေအချင်းချင်းကြားသွေးကွဲစေတဲ့လုပ်ရက်တွေလှုပ်ဆောင်နေတာအပြင်အေအေရက်တီချက်ကိုပါထိပါစေတဲ့လုပ်ရက်တွေကြောင့်ဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာလို့အေအေကအစောပိုင်းမှာထုတ်ပြန်ထားပါတယ်။အခုလိုဥဝေတင်အပေါ်ဆွဆွဲမယ်ဆိုရင်တပ်တွေအထောက်အထားပြနိုင်မှာအေအေအနေနဲ့ဂုံတိတ်ခါရှိတဲ့အဖွဲ့ဖြစ်မယ်လို့ချင်းလူခွင့်ရေးအဖွဲ့ကဌာနတိုင်းရင်းသားများဖွံ့ဖြိုးရေးအစီအစဉ် Program Director မိုက်သိန်းယူမွန်ကပြောပါတယ်
။သူဒီ summary အရက်သားဖြစ်ပြီးတရားမဟုတ်ဘူး။ဒီလိုတော့အမတ်တယောက်ဖြစ်တယ်သူကိုကိုစားပြုပေးဖို့ရွေးချယ်ထားတဲ့လဲဆန္ဒပြည်သူတွေနေထိုင်တဲ့နေရာမှာတိုက်ပွဲတွေဖြစ်နေတာဖြစ်တယ်ဆိုတော့သူဒီလုံခြုံရေးအရာဒေသကလူထုကတောင်းဆိုလာတဲ့အပေါ်မှာ action ယူရတာမျိုးရှိကောင်းရှိနိုင်တယ်ဒါမဲ့ဒါကျွန်တော်တို့ကဘယ်မှပြောလို့မရအောင်ဆိုတော့ဒီအင်ဒီလည်းကအကြီးကြီးဝိကျင်းကိုဒီအချက်ဒီပေါ်မှာအဆင်ပြေလို့ဆွတ်ဆွဲတယ်ဆိုလို့ရှိရင်ဒီတက်တင်စာရကအထောက်ထားပြေးသွားမယ်သူပြောရမယ်ဒါမှခုံတိတ်ခါရှိနေတယ်
ဖန်ဆီးခံထားရတဲ့ဥဝေတင်အနေနဲ့ကျမ်းမာရေးကောင်းမွန်ပြီးသူ့ကိုစစ်ဆေးပြီးပြင်မဲ့လုံခြုံရေးအခြေအနေစိတ်ချရတဲ့အနေအထားရောက်တဲ့အထိသူ့ကိုဆက်လက်ထိန်းသိမ်းထားဖို့ရှိရလို့အေအေပြောခွင့်ရခိုင်တုခကပြောပါတယ
်။သူနဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာတက်တဲ့အထောက်အထားတွေအခိုင်အမာရှိတယ်။အဲဘလောက်ဝတွေတာမှရှိနေတဲ့ဒီသခိုင်တွေရဲ့လုံခြုံရေးကျွန်တော်တို့တပ်ဖွဲ့တွေရဲ့တွာလာလှုပ်ရှားတဲ့အချိန်မှာလုံခြုံရေးအဲ့ဒီဥစ္စာတွေကိုချင်းချောင်းမှုတွေရှိတယ်။အဲ့ဒါကြောင့်မို့လို့လို့လို့စီသူ့ကိုလှုပ်ပေးလို့မရသေးဘူးဒီလုံခြုံစိတ်ချရတဲ့အနေအထားတစ်ခုရောက်တဲ့အထိတော့ကျွန်တော်တို့သူ့ကိုဆက်လက်ပြီးတော့ထိန်းသိမ်းထားဖို့ရှိ
ဥဝေတင်ဖက်စီခံထားရတဲ့အချိန်ကစပြီးအဆက်အသွယ်ပြတ်နေတာကြောင့်မိသားစုနဲ့ဖုံပြောခွင့်ပေးဖို့ကိုဇနီးဖြစ်သူဒေါခင်ဤစင်ကတောင်းဆိုထားပါတယ
်ဥဝေတင်ကိုအမြန်ဆုံးဆက်ပေးပါဆက်ပဲတောင်းဆိုချင်ပါတယ်တကယ်ဒီကြားထဲမှာအချင်းတက်ပေးဖို့မဖြစ်သေးဘူးဆိုရင်လည်းမရှိရဲနေကောင်းကျမ်းမအဲ့လိုမျိုးတော့ကျွန်တော်တို့ဖုံနေဖြစ်ဖြစ်ဆက်ပြောလုပ်ပေးပါတော့တောင်းဆိုချင်တာပါ
ညီမအပါအဝင်နိုင်ငံပေါင်း12နိုင်ငံကလူအခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့ပေါင်း22ဖွဲ့ကလည်းဥဝေတင်ကိုပြန်လှုပ်ပေးရေးအတွက်ပြီးခဲ့တဲ့နိုဝင်ဘာလ19ရက်နေ့ကတောင်းဆိုထားပါတယ်အပြစ်မဲ့ပြည်သူတွေအပေါ်ဘယ်လက်နက်ကိုင်အဖွဲ့ကမှလူအခွင့်အရေးချိုးဖောက်တာမချူးလွန်ဖို့မိုက်သိန်းယူမွန်ကအခုလိုပြောပါတယ
်ဉာဏ်ဆုံးချက်ချင်းလှုပ်ပြီးမှသာရှင်အလုံးလေအပြင်အထံမျက်နှာမဖက်ချတဲ့အချိန်ကျွန်တော်တို့အလုံးလုံးမှန်နေကြတဲ့ရင်းချင်းနဲ့ပုံစံဆက်သွားမယ်ပေါ့နော်ပြီးတော့အပြစ်မဲ့ပြည်သူတွေကိုတာဂက်ထားပြီးတော့လုပ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဘယ်လက်နက်ကိုင်စက်ဖွဲ့ပါမှကျွန်တော်မပြုတ်ဘဲနဲ့အများဆုံးဆုံးတက်ပေးပါလို့ဝန်ထမ်းပို့ချင်ပါတယ
်။ဥဝေတင်းကိုအခုလိုဖမ်းဆီးထားတာဟာအပြစ်ရှိတဲ့သူကိုထိန်းသိမ်းထားတာဖြစ်ပြီးဒီပေါ်ကိုတစ်ဖက်သက်ဖိအားပေးလာတာမျိုးလက်ခံမှာမဟုတ်ဘူးလို့ခိုင်တုခကတုံ့ပြန်ပါတယ်
။တကယ်လို့လွှတ်ပေးပါလို့တောင်းဆိုလို့ရှိရင်အထက်ကကျွန်တော်ပြောခဲ့တဲ့အချက်တွေကိုနော်အဲ့ဒီအဖွဲ့အစည်းတွေကဥဝေတင်းနောက်ထပ်မကျူးလွန်တော့ပါဘူး။ကျူးလွန်လို့ရှိရင်ကျွန်တော်တို့ဘက်ကတာဝန်ယူပါတယ်ဆိုပြီးတော့ဘယ်အဖွဲ့အစည်းကတာဝန်ခံမလဲ။အဲ့ဒီလိုတာဝန်ခံမဲ့အဖွဲ့အစည်းရှိလို့ရှိရင်တော့ကျွန်တော်တို့နဲ့လာညှိဖို့ပြန်နော်
။NLD မျိုးသားလွှတ်တော်အမတ်ဥဝေတင်းအပါအဝင် AA ဘက်ကဖမ်းဆီးထားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးရေးအရေးကြီးအဆိုကိုပြည်ထောင်စုလွှတ်တော်မှအတည်ပြုထားပါတယ်။ချင်းပြည်နယ်မှာတပ်မတော်နဲ့ AA ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရသူ4000နဲ့6000ကျားရှိနေပြီးတိုက်ပွဲထံကိုအများဆုံးခံနေရတာကအပြစ်မဲ့ပြည်သူတွေဖြစ်တာကြောင့်ဒါတွေကိုအမြန်ဆုံးရပ်တန့်ပေးဖို့အတွက်လူအခွင့်အရေးလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။